အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံကိုလာရောက်တဲ့အခါမှာအတိုက်ခံကြီးရဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုအလေးထားဆွေးနွေးလိုက်မယ်ဆိုတဲ့မျှော်လင့်ချက်တွေကိုအခုနောက်ဆုံးမြောက်ကိုရီးယားပြဿနာဆွေးနွေးမှုတွေကလွှမ်းမိုးသွားလိမ့်မယ်လို့ယူဆအကြောင်းပြောဆိုမှုတွေထွက်ပေါ်နေပါတယ်။အမေရိကန်နိုင်ငံဟာတရုတ်နိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေရှာဖွေဆောင်ရွက်နေပြီးတော့တခြားနိုင်ငံတကာပြဿနာတွေနဲ့အတူမြောက်ကိုရီးယားပြဿနာအတွက်တရုတ်ရဲ့ကူညီဆောင်ရွက်မှုတွေကိုဦးစားပေးရှာဖွေမယ်ဆိုရင်လူခွင့်ရေးပြဿနာတွေကိုလက်လျူရှုမှဆိုးတယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့နဲ့နယ်စည်းမထားသတင်းသမားများအပါအဝင်နိုင်ငံတကာအဖွဲ့အစည်းတော်တော်များများကစိုးရိမ်ပူပန်တဲ့အကြောင်းစာရေးသားပေးပို့ခဲ့ပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေတိုးတက်လာဖို့နိုင်ငံတကာရဲ့ဖိအားပေးမှုတွေကိုအေးအေးယူဆောင်ရွက်မှုမလုပ်သမျှကာလပတ်လုံးလူခွင့်ရေးအတွက်ဖိအားပေးမှုတွေကိုရင်ဆိုင်နေရမှာဖြစ်တယ်လို့အဲဒီစာကဖော်ပြပါတယ်။တရုတ်ဆိုရဟာပြည်ရင်းကသဘောထားမတူသူတွေနဲ့ဝေဖန်သူတွေကိုအေးအေးယူအပြစ်ပေးတာတိဘက်နဲ့ရှင်ကျန်းမှာဒီလူအဖွဲ့အစည်းတွေကိုဖိနှိပ်တာနောက်ကန့်သက်ချက်တွေထားတာအပြင်အင်တာနက်အပါအဝင်လွတ်လပ်စွာဖော်ပြပြောဆို권တွေကိုထိန်းချုပ်မှုတွေလုပ်ခဲ့တယ်လို့ဒီစာကဝေဖန်ပါတယ်တရုတ်နိုင်ငံဟာပြည်တွင်းပြည်ပမူဝါဒတွေနဲ့ပတ်သက်လို့လူခွင့်ရေးစံသတ်မှတ်ချက်တွေကိုလိုက်နာကျင့်သုံးမှုရှိမရှိဆိုတဲ့ပေါ်အမေရိကန်တရုတ်နှစ်နိုင်ငံအနာဂတ်ဆက်ဆံရေးမူတည်မယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသဖို့ဝန်ကြီးဂျွန်ကယ်ရီရဲ့ခရီးစဉ်ကအရေးပါတယ်လို့လည်းဒီစာမှာဖော်ပြထားပါတယ်